အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဗုဒ္ဓဟူးနေ့ကကိုဗစ် -19 ဆစ်ဆေးခဲ့ရာကိုဗစ်ပိုးကူးစက်ခံထားရကြောင်းတွေ့ရှိခဲ့ရတဲ့အတွက်သူ့ရဲ့လုပ်ငန်းဆောင်တာတွေကိုအွန်လိုင်းကနေတဆင့်ပဲဆောင်ရွက်ဖို့ပြောင်းလဲစီစဉ်ထားကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ
် Secretary Blinken has tested positive for COVID. The good news is that
ဝန်ကြီးဘလင်ကင်ဟာကိုဗစ်ပိုးကူးစက်ခံရပါတယ်သတင်းကောင်းကတော့သူဟာကာကွယ်ဆေးအပြည့်ထိုးထားပါတယ်အပြည့်ကာကွယ်ဆေးတွေလည်းထိုးထားပါတယ်သူကူးစက်ခံရတဲ့ကိုဗစ်ရောဂါလက္ခဏာဟာအားပြော့တဲ့အမျိုးအစားဖြစ်ပါတယ်ပြန်ကောင်းတာနဲ့ရုံးပြတ်တက်နိုင်ဖို့သူ့အနေနဲ့မျှော်လင့်ထားပါတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုသွားတာပါဝန်ကြီးဘလင်ကင်ဟာလွန်ခဲ့တဲ့ရက်တွေအတွင်းသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အတွက်သူနဲ့အနီးကတွေ့ဆုံခဲ့သူတွေထဲမှာသမ္မတဘိုင်ဒန်ပါဝင်တယ်လို့မယူဆရပါဘူးနိုင်ငံသားရေးဝန်ကြီးဘလင်ကင်ကတရုတ်နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးချာတာပရင်းနေမှာပြောဆိုဖို့စီစဉ်ထားတာကိုလည်းဖျက်သိမ်းလိုက်ရတယ်လို့ပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုပါတယ်။ဝန်ကြီးဘလင်ကင်ဟာပြီးခဲ့တဲ့စနေနေ့ညတုန်းကဝါရှင်တန်ဟိုတယ်မှာပြုလုပ်ခဲ့ပြီးလူအများတက်ရောက်ခဲ့တဲ့အင်ဂျူတော်သတင်းတောက်များအသင်းညစာစားပွဲကိုလည်းတက်ရောက်ခဲ့ပါသေးတယ်။